Welcome to the Voice of America in Burmese.
တော်ရရှိများမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရလားခင်ဗျာ VOA American တန်ရဲ့2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ1925ရိုင်းတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားကဒါလပ်ပြဒုံးကျည်အမျိုးအစားတစ်စင်းကိုဒီကနေ့ထပ်ပြီးတော့ဆန်းသက်လိုက်ပြန်ပါပြီ။ပြင်သစ်သမ္မတတဲ့အဖြစ်အီမန်နျူအယ်မာခရွန်မကြသေးခင်ကပဲချမ်းသစ်စာကျင်းဆိုပါရတယ်။ကွန်ဂိုနိုင်ငံမှာတော့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်ဖြစ်ပေါ်နေပါရတယ်။ကမ္ဘာတစ်ဝှမ်းမှာတော့ငွေညစ်တဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခတ်ခံရမှု၃ရက်တာရှိလာပြီဖြစ်ပေမဲ့ဘသူကဘာရွယ်ချက်နဲ့ဘာကြောင့်လို့ရသလဲဆိုတာမသိရသေးပါဘူး။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လေကျွန်းလူတက်မှုနောက်ဆက်တွဲအယူခံလွှာကိုဗန်ကောက်မြန်မာတန်ရုံအဖွဲ့နဲ့ထိုင်းရှိနေများကောင်စီပူးတွဲပြီးပြန်တင်သွားမှာဖြစ်ပါတယ်
။အယူခံတရားရုံးကိုတက်ဖို့ဆိုပြီးတော့အလုံးအစီအစဉ်လုပ်ထားပါတယ်။ဗမာပြည်ကနေပြီးတော့စီမီကျူရုံးနဲ့ဒီ CID ရဲမှုတွေအဖွဲ့ကနေပြီးတဲ့အကြံဉာဏ်အင်္ဂလိပ်လိုက်ထားတာပါ။ဆာမျက်နှာ9မျက်နှာအဲ့ဒီစာရွက်ကို
လူခွင့်ရေးရှိနေဦးအောင်မျိုးတန့်ပြောသွားတာဖြစ်ပါတယ်။ဒီကြောင့်နဲ့အတူမြန်မာနိုင်ငံတွင်းကအလို့သမားတွေရဲ့လောက်ခလာစာအခြေအနေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကအရင်ကဆန်းသက်လေးမရှိတဲ့တာလပ်ပြပဲ့ဒိန်းတက်ဒုံးကျည်အမျိုးအစားတစ်စင်းကိုဒီကနေ့တနင်္ဂနွေနေ့မှာဆန်းသက်ပါတယ်။အခုဆန်းသက်တဲ့ဒုံးကျည်ကအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ4500ကျော်အထိရောက်ရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဒီဆန်းသက်မှုဟာဆိုရင်မြောက်ကိုရီးယားအပေါ်နိုင်ငံအားလုံးတို့ကဒဏ်ခတ်ပိတ်ဆို့မှုအခုထက်ပိုပြီးပြင်းပြင်းထန်ထန်ချမှတ်ဖို့ပြသလိုက်တဲ့အချက်ဖြစ်ပါတယ်လို့အမေရိကန်သမ္မတအင်ပီရိုကြေညာချက်ကဖော်ပြပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကဒေတာတွင်ချင်းချောင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလည်းချိုးဖောက်ရာရောက်တယ်လို့ဂျပန်နဲ့တောင်ကိုရီးယားတို့ကချက်ချင်းဆိုသလိုတုံ့ပြန်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဖြစ်လာနိုင်ခြေရှိတဲ့အရေးပေါ်အခြေအနေတွေအလုံးအတွက်ပြင်ဆင်ထားကြဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ယုံကပြောဆိုပါတယ်။အခုလိုပယ်တင်းတက်ဒုံးကျည်ဆန်းသက်မှုကဂျပန်နိုင်ငံအတွက်အကြီးအကျယ်ချင်းချောက်မှုဖြစ်တယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောဆိုလိုက်ပြီးဆန်းသက်မှုဆိုင်ရာသတင်းအချက်အလက်တွေစုဆောင်ပြီးသုံးသပ်ရေးအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနိုင်ငံတို့နဲ့နီးနီးကပ်ကပ်ဆောင်ရွက်နေတယ်လို့လည်းတူချုံမြို့တော်မှာကာကွယ်ဝန်ကြီးကသတင်းထောက်တွေကိုပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကဒီကနေ့ဆန်းသက်လိုက်တဲ့ဒုံးကျည်ကကီလိုမီတာ2000ကျော်အထိရောက်ရှိနိုင်ပြီးမိနစ်30ကြာလေထဲမှာပြန်တက်နိုင်တဲ့တာလက်ပစ်ဒုံးကျည်အမျိုးအစားအစ်ဖြစ်နိုင်တယ်လို့သူကပြောပါတယ်။ကီလိုမီတာ900ကျော်အထိလေထဲမှာပြန်တက်ခဲ့ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တာလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားရဲ့တခုတည်းသောအကြီးဆုံးမဟာမိတ်နိုင်ငံလည်းဖြစ်အဓိကကြားတဲ့ကုန်သွယ်ဖက်လည်းဖြစ်တဲ့တရုတ်နိုင်ငံကတော့ဒေတာရင်းတင်းမာမှုတွေတိုးလာမဲ့အရေးကိုရှောင်ရှားဖို့ပြောဆိုလိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့အပေါ်မှာစန့်ကျင်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်
ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဟာဒီကနေ့မေလ14ရက်နေ့မှာပဲသမ္မတဖြစ်တဲ့ကျန်းသစ်စာချိန်ဆလိုက်ပါပြီ။သမ္မတမက်ခရွန်ကိုတာဝန်ကနေအနားယူသွားပြီးဖြစ်တဲ့သမ္မတဟောင်းဖရန်ဆွာအော်လွန်ကအဲလီဆင်နန်းတော်မှာဒီကနေ့မနက်ပိုင်းကတနအီကြာတွေ့ဆုံခဲ့ပါတယ်။သမ္မတအဖြစ်နဲ့ကျန်းသစ်စာချိန်ဆပြီးတဲ့နောက်ပြင်သစ်သမ္မတမက်ခရွန်ကသူ့ရဲ့အဓိကရည်မှန်းချက်ကပြင်သစ်နိုင်ငံကိုတစုတစည်းတည်းဖြစ်အောင်လုပ်သွားဖို့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ပဲမျိုးကအလီစီသမ္မတနန်းတော်မှာဒီကနေ့ပြုလုပ်တဲ့ကျန်းသစ်စာချိန်ဆပွဲအခမ်းအနားအတွင်းမှာတော့ပြင်သစ်ဖွဲ့စည်းပုံအခြေခံဥပဒေကောင်စီဥက္ကဋ္ဌလော်ရန်ဖော်ဘီယိုစ်ကလည်းရွေးကောက်ပွဲရလဒ်တွေကိုကြေညာခဲ့ပါတယ်။ပဲမျိုးကရှောင်းဇလီစီလမ်းမကြီးမှာဆိုရင်လည်းပြင်သစ်ပြည်သူတွေကသမ္မတတစ်ကိုကြိုဆိုနှုတ်ဆက်ခဲ့ကြပြီးတော့မစ္စတာမက်ခရွန်ဟာအညာတရစစ်တီဘိတ်မှာသွားရောက်ပြီးတော့လွမ်းသူပန်းခွေချခဲ့ပါတယ်။အသက်39နှစ်အရွယ်ရှိဖြစ်တဲ့မက်ခရွန်ဟာအလယ်လက်ဝါရီတဦးဖြစ်ပြီးတော့ပြီးခဲ့တဲ့မေလ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့ပြင်သစ်သမိုင်းမှာနပိုလီယံနောက်ပိုင်းအငယ်ဆုံးသမ္မတဖြစ်လာခဲ့တာပါ။ဒါပြင်သူဟာ1958ခုနှစ်ကပြင်သစ်သမဟောင်းချားလ်စ်ဒီဂေါလ်စတင်ခဲ့တဲ့ပြင်သမပြင်သစ်နိုင်ငံတော် Fifth Republic ရဲ့ရှေ့ရောက်မြောက်သမ္မတဖြစ်ပါတယ်ခင်ဗျာ။
ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်လိုက်ပြီးပိုက်ဆံတဲ့ရွေးမှပြန်ပေးတဲ့ကွန်ပျူတာမားဝဲလ်နဲ့ကမ္ဘာနိုင်ငံအတော်များများမှာတောင်းနေချီတဲ့ data network ကွန်ပျူတာအချက်အလက်ကွန်ရက်တွေတိုက်ခိုက်ခံရမှုဟာဆိုရင်ဒီကနေ့တနင်္ဂနွေနေ့မှာ3ရက်မြောက်နေ့ကိုရောက်ရှိလာပြီဖြစ်ပေမဲ့ဘသူလက်ချက်ဆိုတာမသိရသေးပါဘူး လုံခြုံရေးအတွက်ကွန်ပျူတာစနစ်တွေကို update လုပ်ကြဖို့ကွန်ပျူတာကျွမ်းကျင်သူတို့ကတိုက်တွန်းပါတယ်။ငွေပေးပြန်ရွေးမှကွန်ပျူတာအချက်အလက်ဖိုင်တွေကိုပြန်ဖွင့်ပေးတဲ့ ransomware နဲ့တိုက်ခတ်ခံရသူတွေအနေနဲ့လည်းတောင်းတဲ့ငွေကိုမပေးကြဖို့ကွန်ပျူတာကျွမ်းကျင်သူတို့ကအကြံပြုထားပါတယ်။ပြန်ရွေးငွေအနေနဲ့ကတော့အမေရိကန်ဒေါ်လာ300နဲ့ညီမျှတဲ့ digital ငွေကြေး bitcoin နဲ့ပေးရမှာပါ။ငွေရောက်တဲ့နေရာကိုတော့ဆက်လုံးတွေ၊ဂဏန်းတွေအများပြားနဲ့ဖော်ပြတာမို့ခြေရာခံဖို့ကလည်းမဖြစ်နိုင်သလောက်ရှိပါတယ်။ WannaCry ငွေချင်းလို့လားလို့နာမည်ပေးထားတဲ့ငွေညှစ်တဲ့ကွန်ပျူတာဗိုင်းရပ်စ်ကိုတီထွင်သူတွေကတော့ဒီဗိုင်းရပ်စ်နဲ့တိုက်ခိုက်ခံရသူတွေအနေနဲ့တိုက်ခိုက်ခံရပြီး3ရက်အတွင်းတောင်းထားတဲ့ငွေကိုပေးဖို့ပြက်ကွက်မယ်ဆိုရင်တော့နောက်နေ့မှနှစ်ဆပေးပြီးရွေးရမယ်လို့ပြောဆိုထားတာပါ။ဗိုင်းရပ်စ်နဲ့ကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံရသူအများစုကတော့မနေ့ပြန်တနင်္လာနေ့မှ3ရက်ပြည့်ကြမှာဖြစ်ပါတယ်။ခုနှစ်ရက်အတွင်းအချက်အလက်ဖိုင်တွေကိုပြန်ပြီးမရွေးဘူးဆိုရင်တော့ဒီဖိုင်တွေကိုဖျက်ပစ်မယ်လို့လည်းကွန်ပျူတာဆိုင်ဘာဖောက်ထွင်းသူဟက်ကာတွေကသတိပေးထားပါတယ်ရှင်
။ကတ်တွေဥဆောင်တဲ့ Syria တပ်တွေဟာ Syria နိုင်ငံမြောက်ပိုင်းက Raqqa မြို့အပြင်ဘက်မှာ IS စစ်သွေးကြွတွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့ Syria ရေးလေလာစောင့်ကြည့်သူတွေကပြောလိုက်ပါတယ်။ American ကကြော်တောင်းတော့ခံပေးထားတဲ့ Syria Democratic အင်အားစု SDF တပ်ဖွဲ့တွေဟာ Raqqa မြို့မြောက်ဘက်နမိုင်ခွဲအကွာအထိကိုတက်လာနိုင်ခဲ့ပြီးတော့မြို့ရဲ့မြောက်ဘက်အရှိရောက်ဖက်တဲ့အရှိတ်အဝါနေရာအတော်များများမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကတက်ကြွလှူရှားသူတို့ကစနေနေ့မှာပြောလိုက်ပါတယ်ရက်ကမျိုးမှာအစ္စလာမ်အစွန်းရောက်တွေကိုစန့်ကျင်တိုက်ခိုက်တဲ့စစ်ပွဲတွေကိုလာမဲ့လအနည်းငယ်အတွင်းမှာစတင်လာနိုင်ပွဲရှိတယ်လို့လည်း SDF တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေ့ကပြောကြားခဲ့ပါတယ် IS အစ္စလာမ်အစွန်းရောက်တွေကိုစန့်ကျင်တဲ့မဟာမိတ်တွေဟာရက်ကမျိုးကိုပြန်လည်သိမ်းယူနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ် SDF အဖွဲ့တွေဟာမြို့ရဲ့မြောက်ဘက်ကထိုးစစ်ဆင်နေပြီးတော့စီးရီးယားအစိုးရတပ်တွေကတော့တောင်ဘက်ကနေထိုးစစ်ဆင်နေတာဖြစ်ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တခုတည်းသောရပ်ဝင်းနဲ့လမ်းမကြီးများဆန်ရညီလာခံမှာဒီကနေ့တရုတ်သမ္မတရှီကျင်းပင်အဖွင့်စကားပြောပါတယ်။အာရှအာဖရိကနဲ့ဥရောပကြားဆက်သွယ်ရေးလမ်းကြောင်းတွေကိုတိုးချက်ပြီးကမ္ဘာအဖွံ့ဖြိုးရေးကိုမြှင့်တင်နိုင်မယ့်နည်းလမ်းတစ်ခုအဖြစ်သမိုင်းဝင်ပိုးလမ်းမကြီးရဲ့ရှီဟောင်းလမ်းကြောင်းတွေကိုပြန်လည်ဖွင့်လှစ်နိုင်ရည်ရည်ရွယ်ပြီးကမ္ဘာကထလုပ်တဲ့ဘေကျင်းမြို့တော်ကဆွေးနွေးပွဲမှာတော့ကမ္ဘာခေါင်းဆောင်29ဦးတက်ရောက်နေတာမှာရုရှားသမ္မတပူတင်လည်းပါဝင်ပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်လည်းဒီညီလာခံကိုတက်ရောက်နေတာပါ။ဒီကလင်ပိုလန်မှာကြီးလို့သိကြတဲ့အာရှအာဖရိကနဲ့ဥရောပတိုက်ကြီးတွေကိုချိတ်ဆက်ဖြတ်တန်းမဲ့လမ်းကြောင်းကိုတော့လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကကျွန်တော်တို့ရဲ့ဘိုးဘွားတွေကလွင်ပြင်နေတဲ့ကန္နာရတွေကိုကုန်းချောင်းခီးနဲ့ဖြတ်တန်းပြီးအစပြုခဲ့ကြတာဖြစ်တယ်လို့တရုတ်သမ္မတကပြောဆိုသွားပါတယ်။မိုင်မောင်းထောင်ချီပြီးနှစ်ပေါင်းများစွာကုန်လွန်ခဲ့ရတဲ့ရှင်ဟောင်းပူလမကြီးတွေကငင်းချမ်းရင်းနဲ့ပူပေါင်းဆောင်ရွက်ရေးပွင့်လင်းမှုနဲ့အားလုံးပါဝင်မှုအပြန်အလှန်ချင့်ကပ်မှုနဲ့အပြန်အလှန်အကျိုးစီးပွားတွေရဲ့တရုတ်သကံဖြစ်ပါတယ်လို့လည်းတရုတ်ခေါင်းဆောင်ကပြောဆိုသွားပါတယ်။ဒီရှင်ဟောင်းပူလမကြီးတွေကနိုင်ငံတွေကြားရင်းနှီးပွင့်လင်းစွာညှိနှိုင်းရေးကိုဖွင့်လှစ်ပေးခဲ့တာဖြစ်တယ်လို့လူသားဖြစ်တည်မှုတမိုင်းမှာကြီးကျယ်ခန်းနာတဲ့အခမ်းကဏ္ဍတစ်ခုလည်းဖြစ်ပါတယ်လို့ထပ်လောင်းပြောဆိုသွားပါတယ်။ယထာလန်ချောင်းရေလန်းချောင်းတွေပါဝင်ချိတ်ဆက်မဲ့လန်းချောင်းတွေစီမံကိန်းအတွက်ဒေါ်လာတန်ထောင်နဲ့ချီပြီးထည့်ဝင်မယ်လို့လဲတရုတ်သမ္မတရှီကကတိပြုပြောဆိုသွားပါတယ်ရှင်
။ယူကရိန်းနဲ့ရုရှားနိုင်ငံနယ်စပ်တာကယူကရိန်းဆိုရထိန်းချုပ်ထားတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေမှာအရသား၄ယောက်သေဆုံးသွားတာဟာရုရှားလိုလာတဲ့ခေါ်တော်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြစ်တင်လိုက်ပါတယ်။ခေါ်တော်ရေးသမားတွေထိန်းချုပ်တဲ့ဒိုနက်စ်စာမြောက်ဘက်ကအစိုးရထိန်းချုပ်ထားတဲ့ဒီကာမျိုးကိုပြစ်မှတ်ထားပြီးတော့ဘုံကျက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒိုနက်စ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ DNR စစ်သွေးကြော်တွေကမြို့ဟောင်းဘက်ကိုဘုံကျက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အမျိုးသမီးတဦးနဲ့အမျိုးသားတဦးသေဆုံးသွားပါတယ်။နောက်တစ်ယောက်ကတော့ဆေးရုံမှာရောက်နေပြီးတော့အခြေအနေကအတော်လေးစိုးရိမ်စရာကောင်းတယ်လို့ပြောပါတယ်။ဘုံကျက်တိုက်ခိုက်တာတွေသေဆုံးတာတွေနဲ့ပတ်သက်ပြီးတော့ခွဲထွက်ရေးသမားတွေဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဒါပေမဲ့အဲ့ဒီအနီးအနားပတ်ဝန်းကျင်ကလူတွေကတော့ဒါကိုအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီမိုကရက်တစ်ကွန်ဂိုနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်သေဆုံးမှုတကြောပြန်ပြန့်ဖြစ်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။နိုင်ငံအရှေ့မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကြောင့်လူ3ဦးသေဆုံးတယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီးအိုလီအီလွန်ဂါကမနေ့စနေနေ့ကကြေညာပါတယ်။အီဘိုလာကူးစက်ပြန့်နှံ့မှုအပေါ်လိုအပ်တဲ့အတိုင်းအတာအထိဆောင်ရွက်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုထားတယ်လို့လူတို့အနေနဲ့အကြောက်မလွန်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးကတိုက်တွန်းပါတယ်။အီဘီလာ22ရက်နေ့က3ဦးသေဆုံးခဲ့ရတဲ့ဒေသကိုကျန်းမာရေးလုံသားတွေချထားနိုင်ဖို့အတွက်ကွန်ဂိုအာနာပိုင်တွင်နဲ့ဆောင်ရွက်နေတယ်လို့ WHO ကပြောဆိုပါရတယ်။အဲ့ဒီဒေသမှာအီဘိုလာကူးစက်ထားသူလို့ယူဆထားသူနောက်ထပ်12ဦးလည်းရှိနေပါတယ်ရှင်
။ယူရိုနိုင်ငံမြောက်ပိုင်းကိုရိုဆန်ပြည်နယ်ပစ်ကာလာမြို့မှာပြင်းအား 5.8 မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်2ယောက်သေဆုံးပြီးတော့120ကျော်ဒဏ်ရာရသွားတယ်လို့အီရန်ဆိုရသတင်းအေဂျင်စီ IRNA ကပြောလိုက်ပါတယ်။ဒီငင်းရာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့ငလျင်ဖြစ်ဖြစ်ပြီးချင်းမှာပဲဒီဒေသကိုကယ်ဆယ်ရေးအဖွဲ့38ဖွဲ့ဆေးလွှတ်ထားတယ်လို့လာကျန်းဒီအဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေနဲ့အသက်ရှင်ကျန်တဲ့သူတွေက80ရာခိုင်နှုန်းကိုရောက်ဖြစ်နေတိစောက်ထားတဲ့နေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့လာကျန်းဒီအဖွဲ့ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုညာနိုင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်နေပါတယ်။ဗီတရှလူငယ်အုပ်တပ်ဖြတ်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်အုပ်ရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခဲ့ပြီးနောက်ပိုင်းမှာမြန်မာနိုင်ငံဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေကထိုင်းဗဟိုတရားရုံးချုပ်ကိုတင်ဖို့ပြင်ဆင်ထားတဲ့အယူခံကိုထိုင်းရှေ့နေများကောင်စီကိုပေးအပ်လိုက်ပြီးဖြစ်ပါတယ်။ဒီအယူခံကိုမြန်မာတန်ရုံးအဖွဲ့နဲ့ထိုင်းရှေ့နေများကောင်စီတို့အတူသွားတင်မှာဖြစ်ပါတယ်။ VOA သတင်းတော့မအေးမှသတင်းပေးပို့ထားတာ
ပါ။မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့၄ရက်တာခရီးစဉ်အတွင်းမှာမြန်မာရွှေပြောင်းလူငယ်2ဦးရဲ့အယူခံအတွက်ပြင်ဆင်မှုတွေကိုမြန်မာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးသက်နဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။အချက်အလက်တွေစုဆောင်းပြီးတဲ့နောက်မြန်မာပြည်ကိုပြန်သွားခဲ့ပါတယ်။မေလမှာတော့သူတို့ရဲ့အကြံပြုချက်တွေပါဝင်တဲ့စာမျက်နှာ9ပြည်နာရှိတဲ့အယူခံပြင်ဆင်ချက်တွေကိုထိုင်းရှေ့နေများကောင်စီကိုပေးအပ်လိုက်ပြီးဖြစ်ကြောင်းမြန်မာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးသက်ကပြောပါတယ်။
ချင်းမြင့်တရားရုံးကိုအယူခံတက်တဲ့အချိန်ကျရင်တော့ထိုင်းရှိနေမှကောင်းစင်တယ်လို့မြန်မာတိုင်းရုံးခွဲ့နဲ့အယူခံတရားရုံးကိုတက်ဖို့ဆိုပြီးတော့အလုံးအစီအစဉ်လုပ်ထားပါတယ်။ဗမာပြည်ကနေပြီးတော့ချင်းမြင့်ကျူးရုံးနဲ့ဒီ CID ရဲမှုတွေအဖွဲ့ကနေပေးတဲ့အကြံဉာဏ်အင်္ဂလိပ်လိုလိုက်ထားတာပါ။စာမျက်နှာ9မျက်နှာအဲ့ဒီစာရွက်ကိုမြန်မာနိုင်ငံတိုင်းရုံးကနေပြီးတော့ထိုင်းရှိနေမှကောင်းစီကိုသွားအလိုက်ပါ။သူကဒီပုံမှန်မူတည်ပြီးတော့ထိုင်းရှိနေမှကောင်းစီကနေပြီးတော့ဒီဟာနဲ့ပူးပေါင်းသုံးသပ်ပြီးတော့သူတို့အယူခံလျှောက်လှဲချက်ရေးမှာပါ။အဲ့ဒီအယူခံလျှောက်လှဲချက်ကိုတင်နေနေကြရင်တော့မြန်မာနိုင်ငံတိုင်းရုံးအဖွဲ့နဲ့သူထိုင်းရှိနေမှကောင်းစီနဲ့သွားရောက်တင်မယ်လို့အင်္ဂလိပ်လိုဆိုပြထားပါတယ
်။အယူခံပြင်ဆင်မှုကိုထိုင်းရှိနေမှကောင်းစီဘက်ကအပြီးသတ်လုံဆောင်ပြီးပြီဆိုရင်တော့မေလ23ရက်နေ့မှာအယူခံတရားမှာဖြစ်ပြီးမပြီးသေးရင်တော့အယူခံရက်ကိုထပ်တိုးပြီးတောင်းဆိုသွားမယ်ဆိုပြီးဥအောင်မျိုးတန်ကပြောပါတယ်
တကယ်လို့အင်္ဂလိပ်ပြီးရဲ့ဆိုရင်တော့23ရက်နေ့မတိုင်မီတင်ပါပါဒီလိုမပြီးဘူးဆိုရင်လည်းအယူခံဥပဒေရနောက်တစ်လထပ်တိုးခွင့်ရှိပါတယ်အခုကပထမတစ်ချိန်အချိန်မမီလို့ဒုတိယထပ်တိုးလာတယ်ဒုတိယအယူခံဟိုပေါ်ရက်တိုးတောင်းတဲ့ဒုတိယအချိန်မှာအင်္ဂလိပ်ထင်တာကတော့အင်္ဂလိပ်မြန်မာဘက်ကနိုင်ငံတော်ကကိုစားပြုတဲ့အကြံပေးဖွဲ့ပြီးတဲ့အကြံပေးစာမျက်နှာကတော့ပြည့်စုံသွားပါပြီဒါပေါ်မီတော့တုံ့တက်မှာပါဒါပေမဲ့အခုကအယူခံပထမဆုံးအယူခံတရားရုံးကပြောတဲ့စကားကအချက်လက်တွေကိုအဟောင်းနဲ့ပါတယ်လို့အစ်စ်တွေလည်းပါစီခြင်းနဲ့စကားရှိပါတယ်ဒါကြောင့်အင်္ဂလိပ်တို့အဒီအဲ့အမှုလဲစာမျက်နှာ၄000ကျော်ကနေပြီးတော့လိုအပ်တဲ့အချက်ကလေးတွေကိုအင်္ဂလိပ်တို့ပြည့်စုံအောင်ဖြည့်ရထားပါတယ်မြန်မာနိုင်ငံရှိနေချေရုံးကအဖွဲ့တရားသူကြီးအဖွဲ့နဲ့ဒီ CID အဖွဲ့တွေလည်းပူးပေါင်းပြီးတော့အကြံဉာဏ်ပေးကြပါတယ်ဟိုခုနမျက်နှာဆိုတော့အင်္ဂလိပ်တို့ကပြီးတဲ့အကြံဉာဏ်မှာအင်္ဂလိပ်တို့က short to the point ဆိုတာပါလဲဆိုတော့ဒီစာမျက်နှာ၄000နဲ့ကနေပြီးတော့ရွေးထုတ်တဲ့အချက်တွေပ
ါဘ
ယ်အချက်တွေကကိုအေခံလေးနှစ်ယောက်တဲ့အားသာလေးဆိုတဲ့အချက်မျိုးဒါတွေပါ
အယူခံလာတဲ့မှာတော့တရားခဏ၏ဘက်ကနေအားကောင်းတဲ့ထိရောက်တဲ့အချက်လက်တွေကိုထည့်သွင်းလာတယ်ဆိုပေမဲ့လည်းတရားခဏ၏ဖြစ်တဲ့မြန်မာလူငယ်နှစ်ဦးဘက်ကလည်းအခင်းဖြစ်ပွားစဉ်မှာအားနည်းချက်တွေရှိခဲ့တယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။ဒီရှေ့နေမှာကောင်းစီရုံးမှာစကားပြောခြင်းလုံးကဒီအမှုနဲ့ပတ်သက်လို့ပထမဆုံးမှာတည်တံဒုတိယကလည်းတည်တံအတည်ပြုတယ်။အဲဒီတော့နောက်ဆုံးရုံးမှာလည်းအခြေအနေဆိုတော့ပြောမရသေးဘူး။ပြောမရသေးတဲ့မှာအငယ်တို့ကအကောင်းဆုံးဖြစ်တဲ့အချက်တွေကိုလည်းရည်ထားပါတယ်။ဒါပေမဲ့ကလေးတွေဘက်ကလည်းအားနည်းချက်ဆိုတာလေးတွေရှိပါတယ်ဥပမာဆိုတော့ကာနာမှာညအချိန်မတော်ပြာတောက်တဲ့ကိတာတီးတဲ့အချက်တွေနောက်ချက်ကတတ်ပါတဲ့ဆိုတဲ့အကြောင်းဝန်ခံတဲ့အချက်တွေနောက်တစ်ခါတည်တဲ့ ဒီပိကတယ်လီဖုန်း 4S ကိုအပ်ပီးတယ်ဆိုတဲ့ကိစ္စတွေကတော့အနေနဲ့ရှိပါတယ
်မြန်မာရှေ့ပြောင်းလို့တမခန့်မှန်းရေ4000လောက်အလုပ်လုပ်ကြနေတဲ့လိတ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံထားရတဲ့မြန်မာလူငယ်အုပ်ကိုတနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကော့စမေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော့စမေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးမန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
မင်းအိမ်မှာတင်ပြခဲ့တာပါအခုနားဆင်ရမှာကမြန်မာနိုင်ငံတွင်းအလို့သမားတွေတောင်းဆိုထားတဲ့အနေဆုံးလောက်ခလာစာကိုပြောင်းလဲတိုးမြှင့်ပေးမယ်ဆိုရင်တော့အိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ကြည့်ရင်နှိမ့်ချနေစေပဲလို့အလို့သမားကြီးလှုပ်ရှားသူတွေကပြောပါတယ်မြန်မာခသတင်းအေဂျင်စီရဲ့ကိုကောင်းမြတ်ဖြူက VOA အတွက်သတင်းပေးပို့ပါတယ
်မြန်မာနိုင်ငံရဲ့အနေဆုံးလောက်ခလာစာကိုနှစ်နှစ်တစ်ချိန်ပြင်ဆင်မှုသတ်မှတ်ထားတာကြောင့်အခု2019မှာကျပ်3600ကနေ9600အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်ဖို့လုပ်သမားတွေကတောင်းဆိုထားကြပါတယ်။2013ခုနှစ်အနည်းဆုံးအခကြေးငွေဥပဒေရဲ့ပုံမှန်5စာကွဲအရတော့ဥပဒေအရအမျိုးသားကော်မတီဟာပြောင်းလဲလာတဲ့အခြေအနေပေါ်မူတည်ပြီးအနည်းဆုံးအခကြေးငွေနှုန်းထားကိုနှစ်နှစ်တစ်ခါပြည်ထောင်စုအစိုးရရဲ့အတည်ပြုချက်နဲ့ကြေညာရမယ်လို့လည်းပါရှိထားပါတယ်။ဒါပေမဲ့တုံးမြင့်ပေးဖို့တောင်းဆိုနေတဲ့အနည်းဆုံးလောက်ခလာစာတစ်နှစ်9600ကျပ်ဟာအိန္ဒိယနိုင်ငံတွေမှာပေးတဲ့လောက်ခလာစာရဲ့တဝက်အနေထားမှသာရှိသေးတယ်လို့လည်းကျေးဇူးရှင်မျိုးဆက်ငိမ့်ချရင်းနဲ့ပွင့်လင်းလို့ဖွဲ့စည်းကအလုပ်သမားကြီးကတာဝန်ခံဒေါ်သက်သက်အောင်ကအခုလိုပြောပါတယ်
။ကျမတို့နိုင်ငံကဒီ9600ကိုတိုးမြင့်ပေးခဲ့မယ်ဆိုရင်တောင်မှကျမတို့အိန္ဒိယနိုင်ငံတွေရဲ့တဝက်ပဲရှိသေးတယ်။အရင်3000အခု3600မှာက3ချိုးတစ်ချိုးပဲရှိတယ်။ဘာကြောင့်လဲဆိုလို့ကျမတို့ဒီအနည်းဆုံးကျမတို့အိန္ဒိယဖြစ်တဲ့ထိုင်းနဲ့တွက်ကြည့်ထိုင်းမှာ1000ကျော်နေဘတ်300ကမြန်မာငွေနဲ့တွက်ရင်1000ကျော်နေပြီ။အခုလက်ရှိမှာ3600ဆိုတာ3ချိုးတစ်ချိုးပဲရှိသေးတယ်9600တက်မယ်ဆိုရင်တော့မှထုတ်ဝက်နီးပြီးပေါ့နော်ရှိလာတာကိုသိရ
အဲ့ဒီလိုလောက်ခလာစာတွေတိုးမြင့်ပေးလိုက်တဲ့အခါလောက်သမားတွေခန်းစားနေရတဲ့ခန်းစားခွင့်တွေပျောက်ဆုံးအောင်လဲဥပဒေနဲ့တိတိကျကျပြဋ္ဌာန်းပေးဖို့လိုတယ်လို့မတတအောင်ကအခုလိုဆက်ပြောပါသေးတယ်
ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ထနာရဲ့အဓိကရင်းမြစ်ကလောက်ခလာစာတိုးတိုင်းကိုယ်စင်းလုံးကတက်လိရှိရပေါ့နော်ပြီးတဲ့အခါကျတော့လောက်ခလာစာတိုးတိုင်းလည်းပဲဒီအနည်းဆုံးခကြေးငွေမှာပြီးခဲ့တဲ့3600တက်မှတ်တုန်းကလည်းပဲတိကျတဲ့ဥပဒေကိုတိတိကျကျပြောထားတာမရှိတော့အလုပ်ရှင်တွေဘက်ကနေပြီးတော့ပေါ့နော်လိုအပ်ခေါင်းပြုံဖြတ်မှုတွေရှိရနောက်တစ်ခုကကျတော့သူတို့အရင်ဆုံးပေးထားတဲ့ဒီခန်းစားခွင့်တွေဖြုတ်ချပလိုက်တာတွေရှိရဆိုတာမျိုးတွေကျွန်တော်တို့တွေ့ကြရတယ်ဒါတွေကိုကျွန်တော်တို့တွေကနေပြီးတော့ဒီအခုလက်ရှိထပ်ပြီးတော့ဟိုလောက်ခလာစာတိုးမြင့်မယ်ဆိုလို့ရှိရင်ဒီအပိုင်းတွေမှာလည်းပဲဥပဒေအရတိတိကျကျပြဋ္ဌာန်းပေးဖို့အတွက်အကောက်ဝယ်ပေးဖို့အတွက်လိုအပ်တယ်လို့ကျွန်မအနေနဲ့မြင်တယ်။ပြီးတဲ့အခါကျတော့ဒီအခုလက်ရှိပေါ့နော်ဟို9600ဟုတ်ပြီ9600အပေါ်မှာကျွန်မအနေနဲ့ comment ပေးချင်တာတော့တိုးဖို့မလိုအပ်ဘူးလားဆိုတော့တိုးဖို့လိုအပ်တယ်။ကုန်စင်းနှုန်းကိုလည်းပဲဘယ်လိုထိန်းချောင်းမလဲဆိုတဲ့အရာကိုလည်းပဲထည့်သွင်းစဉ်းစားပေးသိချင်တယ်လို့ကျွန်မအနေနဲ့ပြောပါပြောချင်ပါတယ်
မြန်မာနိုင်ငံခုံတမာရီကောင်စီဖွဲ့ဝင်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးထေကတော့လူ့သမားတွေကိုအနေဆုံးလောက်ခတိုးမြင့်ပေးလိုက်တဲ့အခါအစိုးရအနေနဲ့ကုံစင်းလုံးမတက်အောင်ထိန်းချုပ်ပေးဖို့လိုပြီးအဲ့ဒီအချက်ဟာအစိုးရအတွက်အခက်အခဲရှိနိုင်တယ်လို့လည်းအခုလိုပြောပါတယ
်လောက်ခလာစာတွေအဲတိုးမြင့်တက်မှတ်တာကတော့ကျွန်တော်တို့အနေဆုံးခါကျရင်ဥပဒေပုံမှန်5ဇာခွဲရပါတော့နှစ်နှစ်မှအနေဆုံးတစ်ချိန်ပြင်ဆင်တက်မှတ်ရမှာအကြတော့လက်ရှိကာလကအဲ့ဒီကာလတွေရောက်နေတာပေါ့နော်အဲ့လိုတိုးမြင့်တက်မှတ်ပြီးမှတခါလူ့သမားတွေရဲ့စောင့်နေအဆင်ပြေဖို့ဟာငွေကြေးဖောက်မမှုတွေကတည်ငြိမ်မှုလိုပါတယ်နော်ဒါကကိုယ်ရင်းလုံးကလည်းမကြည်မြင့်မှုလိုပါတယ်အဲ့လိုမဟုတ်ရင်လူ့သမားတွေကတောင်းလို့မဆုံးနော်ဘောင်စောင့်နေမှမလုံလောက်တဲ့အတွက်အဲ့လိုဖြစ်တယ်အဲ့ကြောင့်မို့တစ်ခါကလည်းနိုင်ငံတော်အစိုးရနေရတဲ့သူ့ရဲ့စီးပွားရေးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ကအောင်မြင်ဖို့လိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတက်လာတဲ့ NLD ဆိုရတဲ့တစ်နှစ်တာပြည့်တဲ့အခါမှာတုံ့ပတ်ချက်ရကွာစီးပွားရေးလုပ်ငန်းတွေမှာအောင်မြင်မှုနည်းပါးတွေ့ရတယ်အဲနည်းပါးတာတွေ့ရတဲ့အတွက်ဒီကြံနဲ့ကိုယ်စိမ်းနှုံထိဖို့ထိမ့်သိမ့်ဖို့နဲ့ငွေကြေးဖောက်မမှုထိမ့်သိမ့်ဖို့ကမလွယ်ဘူးလို့ယူဆတယ်အဲကြတော့အဲ့ဒါကတော့ဒီလက်ရှိ NLD အစိုးရရဲ့စီးပွားရေးပေါ်စီတွေပေါ်မှာမူတည်ပါတယ်အဲကြတော့သူ့ရဲ့စီးပွားရေးပေါ်စီတွေလေးလာတော့လဲသူကမျိုးရပြည့်ပြည့်ကိုခြေခံထားတဲ့မျိုးစီးပွားရေးမူဝါဒတွေဖြစ်တဲ့အတွက်အခက်အခဲရှိနိုင်တယ်လို့ယူဆပါတယ်
အနေဆုံးလောက်ခလာစာတိုးဖို့အတွက်တော့လုံသမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့လုံသမားတွေပူးပေါင်းပြီးတော့ပြီးခဲ့တဲ့အပြည်ပြည်ဆိုင်ရာလုံသမားများနေမှာထုတ်ပြန်ချက်တွေနဲ့တောင်းဆိုခဲ့ကြပါလိမ့်မယ်မြန်မာနိုင်ငံမှာခုတော်တော်စဲတတ်မှတ်ထားတဲ့အနေဆုံးလောက်ခချက်3600ကိုတော့အရင်ဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်ကတတ်မှတ်ခဲ့ရဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
သောတာရှင်များရှင် တရုတ်နိုင်ငံကခေတ်သစ်ဘိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်။ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့21ရာစုဘိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲ။တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါသီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
ပါမယ့်အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်ကမ္ဘာပေါ်ကကြီးမားတဲ့နျူကလ িয়ার စစ်ရုံမတော်တဆပေါက်ကွဲမှုအတော်များများဖြစ်ခဲ့ပြီးနောက်ဒီနည်းပညာဆိုင်ရာလုပ်ငန်းကိုဆွန့်လွှတ်ဖို့နိုင်ငံတကာချုပ်မှပြည်သူလူထုကဥဆောင်ပြီးဖိအားပေးတာတွေလှုံ့ဆော်လာပါတယ်ဒါပေမဲ့လည်းအဆင့်မြင့်ဓာတ်ပေါင်းဖို့တွေဟာပိုပြီးလုံခြုံမှုရှိသလိုလေထုညီညာမှုကိုတိတိတသာယောနေစီတယ်လို့ဆိုပါတယ်။ VOA သတင်းနောက် Josh Putty ရဲ့သတင်းလွှာကိုတော့ရှားဖောင်တင်ပြမှာပါ။
American ပြည်ထောင်စုကနျူကလ িয়ার လက်နက်တွေအတွက်အသုံးပြုတဲ့ Plutonium တွေကိုထုတ်လုပ်ပေးတဲ့ Washington ပြည်နယ်ကအသုံးမပြုတော့တဲ့စက်ရုံမှာမကြသေးခင်ကမတော်တဆမှုဖြစ်ခဲ့လို့ Radio Detect ကဆွန့်ပစ်ပစ္စည်းတွေထွက်လာတာကြောင့်နျူကလ িয়ার ထုတ်လုပ်တဲ့နည်းပညာဟောင်းတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတဖန်ပြန်ပြီးမြင့်တက်လာနေပါတယ်။အဲ့ဒီစက်ရုံမှာအလုပ်လုပ်ခဲ့ဖူးသူ Lonnie Ross ကတော့အခုလိုပြောပါတယ်။
Nobody has any idea how long it actually has
been. အဲ့ဒီအဘယ်ချိန်ကလေးကပွင့်နေလဲဆိုတာဘယ်သူမှမသိကြပါဘူး။ဘာမှမထွက်လာဘူးလို့ပြောနေကြတာကအတိတ်ပဲမရှိပါဘူး
။ပြောကြမှုဖြစ်ခဲ့တဲ့နေရာမှာလူတွေမသွားကြလို့ရေဒီယိုတသက်တိကျမှုကြောင့်ထိခိုက်ခြင်းမရှိပေမဲ့အဲ့ဒီနေရာမှာပြန်ပြင်လို့မရလောက်အောင်ပျက်စီးနေတဲ့နျူကလ িয়ার ပစ္စည်းဟောင်းတွေအမြောက်များရှိနေတယ်လို့အာဏာပိုင်တွေကအတည်ပြုထားပါတယ်။ American ပြည်ထောင်စုစွမ်းအင်ဝန်ကြီး Rick Perry ကအခုလိုပြောပါတယ
်။ We're going to go do a study now and find out why
ဒီကိစ္စဘလို့ဖြစ်ခဲ့တယ်လဲဆိုတာနဲ့မဖြစ်အောင်ဘလို့ကာကွယ်သွားမလဲဆိုတာကိုကျွန်တော်တို့အခုပဲသွားရောက်စစ်ဆေးဖော်ထုတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပိုပြီးကြီးမားတဲ့ကိစ္စကတော့ကျန်ခဲ့တဲ့စွန့်ပစ်ပစ္စည်းတွေကိုဘယ်လိုရှင်းလင်းကြမလဲဆိုတာပါပဲ
။အသုံးမပြုတော့တဲ့နျူကလ িয়ার ဆက်ယုံပစ္စည်းတွေကနေဘေးကင်းလုံခြုံအောင်တူလောင်ထားတဲ့လောင်စာဆီတွေတခြားရေဒီယိုဓာတ်သတ္တိပစ္စည်းကရိယာတွေနဲ့အဲ့ဒီနေရာကရေဒီယိုဓာတ်သတ္တိကြွပစ္စည်းတွေကိုဖယ်ရှားပြဖို့နဲ့ရှင်းလင်းဖို့အတွက်လှုပ်ဆောင်ရမှာငွေကြေးအမြောက်များကုန်ကြတယ်လို့အချိန်လဲယူရပါတယ်။အီတလီနိုင်ငံကနျူကလ িয়ার ဆက်ယုံ၄ခုပိတ်ချပြေးဖို့အစိုးရကဆုံးဖြတ်လိုက်ပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်ဖရွန်ဂါရီလင်အိုနျူကလ িয়ার အဆောက်အုံဟောင်းမှာရှင်းလင်းရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ်။အီတလီနျူကလ িয়ার ဆိုင်ရာတာဝန်ရှိသူတဦးဖြစ်တဲ့အလက်ဆန်ဒါဒိုရာရိုကအခုလိုပြောပါတယ
်။ L'obiettivo finale è quello
di Radio Dad တတိကျွာကင်းမဲ့နေတဲ့နေရာသူတို့အဆိုစိမ့်လန်းဆိုပြီးတဲ့ဒေတာအဖြစ်သတ်မှတ်ထားရှိနိုင်အောင်ရည်ရွယ်တာဖြစ်ပါတယ်။ကြက်သားပြည်သူတွေအနေနဲ့လိုအပ်တဲ့အဆောက်အုံတွေတည်ဆောက်လို့ရမယ့်နေရာမျိုးပါ
လုံခြုံမှုပိုရှိပြီးနည်းပညာသင့်တဲ့တည်ဆောက်ထားတဲ့နျူကလ িয়ার စွမ်းအင်စက်ရုံတွေကတရုတ်နိုင်ငံမှာရင်ဆိုင်နေရတဲ့ကြီးမားတဲ့လေထုညံ့ညံ့မှုပြဿနာအတွေ့အကောင်ဆုံးနည်းလမ်းတစ်ခုဖြစ်ပါတယ်မကြသေးခင်ကဘေကျင်းမြို့မှာကျင်းပတဲ့နျူကလ িয়ার ပြပွဲမှာတရုတ်နဲ့နိုင်ငံတကာလျှက်စစ်စွမ်းအင်ကုမ္ပဏီတွေကအပြိုင်ဆိုင်သူတို့ရဲ့နောက်ဆုံးပေါ်နည်းပညာတွေကိုပြသခဲ့ကြပါတယ်တရုတ်နျူကလ িয়ার စွမ်းအင်စက်ရုံအသင်းကဂျန်ဟွာကျူကအခုလိုပြောပါတယ်
安排最最重要的一个需求就是要发展
ဖလုံးတန်းဝင်ထုတ်လုပ်မှုတွေကိုရှော့ချဖို့ကြီးမားတဲ့ပြည်အားပေးမှုတွေခံနေရတဲ့ကျွန်တော်တို့အတွက်ဖြည့်ရှင်းမှုအကောင်းဆုံးနည်းလမ်းကတော့တန်ရှင်းတဲ့စွမ်းအင်တွေကိုတိုးချဲ့ထုတ်လုပ်ဖို့ဖြစ်ပါတယ်ဒီအခြေအနေမျိုးမှာနျူကလ িয়ার စွမ်းအင်ရဲ့အားတာချက်ကတော့တန်ရှင်းတဲ့စွမ်းအင်တစ်ခုဖြစ်နေတာပါနျူကလ িয়ার စွမ်းအင်ဟာအယုံကြည်အောင်စွမ်းအင်တစ်ခုဖြစ်လို့လက်စစ်မျိုးကိုလည်း24နာရီပတ်လုံးပေးနိုင်ပါတယ်
ဒါပေမဲ့လည်း2012ခုနှစ်ဂျပန်ဖူကူရှိမားနျူကလ িয়ার ဘေးကဆိုဖြစ်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလည်းအီတလီနိုင်ငံလိုပဲနျူကလ িয়ার ဘေးကင်းလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။ဒီနျူကလ িয়ার ဆက်ယုံကိုအသုံးပြုတာမရှိတော့ပေမဲ့အများတန်းလူလူစိုးရိမ်နေရတယ်လို့ပဲဖရွန်ဂါရီလင်အိုနျူကလ িয়ার ဆက်ယုံနီးမှနေထိုင်သူတူကပြောပါတယ်။နျူကလ িয়ার စွမ်းအင်ဆိုင်ရာစိုးရိမ်ကြောက်လန့်မှုတွေပြေပျောက်သွားဖို့အဖြစ်နိုင်ဆုံးနည်းလမ်းတစ်ခုကတော့လူတွေအခြေတကျနေထိုင်တဲ့နေရာတွေနဲ့ကင်းဝေးတဲ့ပင်လယ်ပြင်မှာတည်ဆောက်သွားဖို့ပဲဖြစ်တယ်လို့နျူကလ িয়ার စွမ်းအင်ဆိုင်ရာကျွမ်းကျင်သူတွေကပြောကြပါတယ်ရှင်
။ရှားဖောင်ပြောပြသွားတာပါ ညံရီဖွံ့ဖြိုးမှုအားနည်းတဲ့ကလေးငယ်တွေဟာသူတို့ရဲ့နေစဉ်ပုံမှန်လှုပ်ရှားမှုနဲ့မတူတဲ့အပြောင်းလဲတစ်ခုခုကိုကြုံလာရတဲ့အခါမျိုးမှာအဲ့ဒီအခြေအနေကိုသိပြီးတော့လက်မခံခြင်းကြပါဘူး။လိုက်ပါဆောင်ရွက်ဖို့လည်းခက်ခဲလေးရှိပါတယ်။ချီလီနိုင်ငံမှာတော့ခွေးတွေကိုတင်နှံပေးနေသူတူဟာခွေးတွေကိုစေကန်းခေါ်လာပြီးကလေးငယ်တွေစိတ်သက်သာမှုရအောင်လုပ်ပေးတဲ့အခါအဲ့ဒီကလေးငယ်တွေအနေနဲ့တက်တောင့်တက်တာစေကူတမှုခံယူတာတွေ့ရကြောင်း VOA သတင်းတော် George Budick ပေးပို့တဲ့သတင်းကိုကိုသားညွန့်ဦးကပြောပြမှာဖြစ်ပါတယ်
။ဆရာဝန်အများစုဟာသူတို့စီကောင်းတွေမှာခွေးတွေကိုလက်ခံလို့မရှိပါဘူး။ဒါပေမဲ့လို့ချီလီနိုင်ငံကခလီသွားဆရာဝန်တယောက်ကတော့ညံရီဖွံ့ဖြိုးမှုအားနည်းတဲ့ခလီငယ်တွေကိုကူးသားတဲ့နေရာမှာခွေးတွေကအများကြီးအထောက်ပံ့ဖြစ်စီတယ်လို့ပြောပါတယ
်။
ဥပမာပြောရရင်ဒီကလေးတွေဟာသွားစီကောင်းလာတဲ့လူတွေထိုင်ဆောင်ရတဲ့နေရာကိုတော့ဝင်မလာချင်ကြပါဘူး။ဒါပေမဲ့ခွေးရှိနေတဲ့ခါတော့သူတို့အတွက်အဖို့ရှိတယ်ဆိုတဲ့ခံစားချက်မျိုးကသွားစီခံနဲ့ဝင်လာခြင်းအောင်အထောက်အကူပေးပါတယ်
။သွားစီအောင်နေတဲ့တွေ့တိုင်းအော်ဟစ်ကိုက်ဖက်တတ်တဲ့အသက်9နှစ်အရွယ်ဒီယဂိုရက်ဇယ်လီစ်တယောက်အခုချိန်ပါတော့ဇူကာလို့နာမည်ပေးထားတဲ့အနက်ရောင်လက်ဘရာဒိုခွေးကြောင့်မလို့သူ့ရဲ့သွားတွေကိုဆီအောင်တွေကထိတွေ့ကန်တွေ့ကူးတာရာအေးစစ်စစ်လက်ခံလာပါတယ်။ဒီခွေးကြောင့်မလို့အခုလိုမျိုးအရာရာပြောင်းသွားခဲ့တာလို့ဒီယဂိုရဲ့မိခင်ကပြောပါတယ
်။အရင်တော့ဆိုရင်ကျမတို့သူ့ကိုရုပ်ရှင်သွားကြည့်မယ်ဟိုသွားမယ်ဒီသွားမယ်ဆိုပြီးညပြောရတာပေါ့နော်။အခုတော့အဲ့လိုမဟုတ်တော့ပါဘူး။ဒါတို့သွားစေကန်းသွားမှလား။ဒါရဲ့သွားတွေဘယ်တော့သွားပြမှလဲလို့တော့မှသူကမေးနေတာပါ
။ခွေးတွေကိုလေ့ကျင့်သင်တန်းပေးနေတဲ့ Raw Varilla ဟာအိမ်မှာခွေးတကောင်မွေးပြီးတဲ့နောက်သူ့သားငယ်ရဲ့ယောဂချင်းနေတက်တာလာတာကိုတွေ့ခဲ့ရခြင်းကစပြီးတော့စေဝါကုသအာမှာအခုလိုမျိုးခွေးတွေရဲ့အထောက်အကူယူဖို့အကြံဉာဏ်ရခဲ့တာပါ။
Yo realmente nunca pensé que fuéramos a hacer algo que tuviera un impacto tan profundo.
အခုလောက်ထိထိရောက်မှုအကြီးအကျယ်ရှိလိမ့်မယ်လို့တော့ကျွန်တော်မထင်ခဲ့ပါဘူး။ကျွန်တော်သားအတွက်အထောက်အကူဖြစ်မလားဆိုပြီးစလုပ်ခဲ့တာပါ။ဒါနဲ့ပဲတခြားလူတွေကလည်းသူတို့ကိုလည်းကူညီပါလို့ဆိုပြီးတော့ပြောလာတာတွေပို့ပြီးတော့များလာခဲ့တာပါ
။ Varilla မှာအခုဆိုလို့ရှိရင်ဒီလိုမျိုးဆေးကုရမှာထောက်ကူပေးတဲ့ခွေးချောက်ကောင်ရှိနေပါပြီ။ဒီခွေးတွေကိုတော့သွားဆေးကန်းကအတန်တွေ၊ညံရီဖွံ့ဖြိုးမှုအားနည်းတဲ့ကလေးငယ်တွေခက်ကြမ်းကြမ်းပြုတ်မှုတတ်တဲ့အခြေအနေတွေနဲ့ရင်ပောင်းအောင်လို့လေ့ကျင့်ပေးထားတာပါ။ခွေးတွေနဲ့တူတရာပုတ်သက်ဆော့ကစားတာဟာစိတ်ဖိစီးမှုကိုရောကြစေတယ်။သွားစေကန်းလိုနေရာမျိုးမှာတော့မှလုတ်ဖြစ်တယ်ဆိုတော့ကတော့အောင်မြင်လာနေတဲ့သူ့ရဲ့လုပ်ငန်းကတက်သေးပဲဖြစ်ပါတယ်ခင်ဗျာ
။ကိုသားညွန့်ကိုတင်ပြခဲ့တာပါ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြပေးပါအောင်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကအရင်ကစမ်းသပ်လိမ့်မရှိတဲ့တာလတ်ပြစ်ပဲတင်းတက်ဒုံးကျည်အမျိုးအစားတွေတစ်စင်ကိုဒီကနေ့တနင်္ဂနွေနေ့မှာစမ်းသပ်ပါတယ်။အခုစမ်းသပ်တဲ့ဒုံးကျည်ကအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ 4,500 ကျော်အမြင့်ထိရောက်ရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်ရှင်။ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်ပြီးပိတ်ဆံတဲ့ရွေးမှပြန်ပေးတဲ့ကွန်ပျူတာ Marvel နဲ့ကမ္ဘာနိုင်ငံအတော်များများကတောင်းနေချီတဲ့ Data Networks တွေတိုက်ခိုက်ခံရမှုဟာဒီကနေ့တနင်္ဂနွေနေ့မှာ3ရက်မြောက်နေ့ကိုရောက်ရှိလာပြီဖြစ်ပေမဲ့ဘာလို့လက်ချက်ဆိုတာမသိရသေးပါဘူး။လုံခြုံရေးအတွက်ကွန်ပျူတာစနစ်တွေကို update လုပ်ကြဖို့ကွန်ပျူတာကျွမ်းကျင်သူတွေကတိုက်တွန်းသလိုငွေပေးပြန်ရွေးမှကွန်ပျူတာအချက်အလက်ဖိုင်တွေကိုပြန်ဖွင့်ပေးတဲ့ virus နဲ့တိုက်ခိုက်ခံရသူတွေအနေနဲ့တောင်းတဲ့ငွေကိုမပေးချဖို့ကိုလည်းကွန်ပျူတာကျွမ်းကျင်သူတို့ကကြံပြုထားပါတယ်။ဒီမိုကရက်တစ်ကွန်ဂိုနိုင်ငံမှာတော့ Ebola virus ကူးစက်သေဆုံးမှုတကြောပြန်ပြန့်ဖြစ်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။နိုင်ငံအရှိမြောက်ပိုင်းမှာ Ebola virus ကူးစက်ဖြစ်ပွားမှုကြောင့်လူ3ဦးသေဆုံးရတယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီးကမနေ့စနေနေ့ကပြောဆိုတာဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ဟာဒီကနေ့မေလ14ရက်နေ့မှာပဲသမ္မတအဖြစ်နဲ့ကျန်းသစ်စာချိန်ဆိုလိုက်ပါတယ်။သမ္မတတဲ့ Macron ကိုတာဝန်ကနေအားယူသွားပြီဖြစ်တဲ့သမ္မတဟောင်း François Hollande ကလည်းအီလီစင်နန်တော်မှာဒီကနေ့မနက်ပိုင်းတနာရီကြာတွေ့ဆုံခဲ့ပါတယ်။ Paris မြို့ကရှောင်းဆေးလီစေးလမ်းမကြီးမှာလည်းပြင်သစ်ပြည်သူတွေကသမ္မတတစ်ကိုကျေးဇူးနှုတ်ဆက်ခဲ့ကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆီမွန်ဖြစ်ပြီးအတန်လွှင့် engineer ကတော့ Justin Tweet ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line meter 16.25 ဒုဝါနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.